မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလေးရဲ့စနေရက်ကြာမြန်မာခီးစဉ်ပြီးထုတ်ပြန်လိုက်တဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အပြင်းအထန်ခံခွက်တဲ့အကြောင်းအရေးကြီးအဆိုတရက်ကိုအိမ်မဲမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်တန်သာကပြည်သူ့လွတ်တော်မှဒီကနေ့တင်သွင်းလိုက်ပါတယ်။ဒီအဆိုကိုဆက်လက်ဆွေးနွေးဖို့ဒီကနေ့လွတ်တော်မှဆုံးဖြတ်လိုက်ပြီးမနေ့ပြန်မှဆက်လက်ဆွေးနွေးဖို့ရှိတယ်လို့ဒေါ်တန်သာကပြောပါတယ်။အထူးကိုယ်စားလှယ်ရန်ဟီလေးရဲ့သတင်းထုတ်ပြန်ချက်အပေါ်ခံခွက်ရတာနဲ့ပတ်သက်လို့မခင်ဖြူတွေကမေးမြန်းချိန်မှာဒေါ်တန်သာကအခုလိုစပြောပါတယ်။
အဲ့ဒီတရင်းထုတ်ပြန်ချက်ကိုကံကြွယ်ရတဲ့ကြိုးကြောင်းဖော်ပြချက်ကသုံးချက်ရှိပါတယ်။နံပါတ်1ကတော့နိုင်ငံတော်အစိုးရဆောင်ရွက်နေတဲ့မြို့တိုင်းလူသားစီရီကိုမျက်ကွယ်ပြုထားလို့ပါ။နံပါတ်2ကတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေမှုတွေကိုလူလူရှုထားလို့ပါ။နံပါတ်3ကတော့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တကတိအခြေအနေမှန်တွေကိုထည့်သွင်းဖော်ပြထားမှုမရှိခြင်းလို့ကြောင့်မဖြစ်ပါဘူး
။ဟုတ်ကဲ့ရဟီလီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ဒါရေဘူးရဆန်တဲ့ဆွဆွဲချက်တွေဖြစ်တဲ့မှားယွင်းနေတဲ့ဒီခံလုံမှုမရှိတဲ့အချက်လက်တွေဖော်ပြထားတယ်ဆိုတာမျိုးဒီအရေးကြီးအဆိုထဲမှာတင်သွင်းထားတယ်လို့သိရပါတယ်ရှင်။အဲ့ဒါကဘယ်လိုအချက်တွေကိုဆိုလိုတာပါလဲရှင်
။ဒီမှာတင်တဲ့အရေးကြီးအဆိုမှာမခံလုံဘူးလို့မပြောဘဲနဲ့မပြည့်စုံလို့ပြောပါတယ်။သူပြောသူ့ရဲ့သတင်းထုတ်ပြန်ချက်မှာပါနေတာကတော့ကော်မရှင်ရဲ့ကြံပေးချက်တိုင်းတော့လုပ်တယ်ဒုက္ခဒစ်ကန်ကို၃ရက်ကိုပိတ်နိုင်တယ်သူတို့နေထိုင်တဲ့ဒေသတွေကိုတွားရောက်လူတွေလို့ပြောတယ်အဲဒီမွတ်စလင်တွေကဒုက္ခတွေစခန်းတွေမှာပဲရှိနေသေးတယ်ခွဲခြားပြီးတော့ဆက်ဆံခံရတယ်လို့ပြောတဲ့အချက်တွေရှိပါတယ်အဲဒီအချက်တွေမှာကျွန်တော်တို့ကြည့်လိုက်လို့ရှိရင်သူတို့နေချင်တဲ့အရက်ဒေသကိုပြောင်းရွှေ့ပေးဖို့ဆိုရယ်ကြံပေးကော်မရှင်ရဲ့အကြံပြုပေးချက်အတိုင်း IDB ကနေမှနေတဲ့သူတွေကိုသူနေချင်တဲ့လူလာနေရကိုဖြစ်စေတခြားနေရာကိုပြောင်းရွှေ့နေထိုင်ရင်ဖြစ်စေကူညီပေးတဲ့နှစ်ဖက်စလုံးအတိုင်းအဝန်ကိုကူညီပေးတဲ့ဆိုပြီးပြောတဲ့အတွက်ကြောင့်ကျွန်တော်တို့ဟိုအစိုးရကကမန်မီတာစု55အင်ကောင်စုကိုရန်ကုန်ရွှေ့ပြောင်းနေထိုင်ပေးတာတွေပါရှိခဲ့ပါတယ်။နောက်ပြီးတော့ငွေစင်းနှစ်ပေါင်းထုတ်ပေးခဲ့တယ်။ဟိုအစိုးရကပံ့ပိုးကူညီတဲ့အရာတွေဥပမာရခိုင်ပြည်နယ်ကိုဘက်ချက်ခွဲဝေရင်ဒီတောင်စုလွတ်တော်မှာကျွန်တော်တို့ခွဲဝေပေးရင်ရခိုင်ပြည်နယ်ကိုအများဆုံးဘက်ချက်ခွဲဝေပေးရပါတယ်။အဲ့တော့ကျွန်တော်ပြောချင်တာကဆိုးရကဲအားမဲ့ချက်ကိုလည်းပြဆိုးရရဲ့လုံဆောင်ချက်တွေလည်းပြမယ်ဆိုရင်ပြည့်စုံတဲ့ထုတ်ပြန်ကြေညာချက်ဟိုမှာအစီရင်ခံစာတင်တဲ့အခါမှာလည်းပို့ပြီးအစီရင်ခံစာတင်တဲ့အခါဟိုပို့ပြီးတော့ပြည့်စုံတယ်နောက်တစ်ခုကရခိုင်ပြည်နယ်မြောက်ပိုင်းရဲ့တပ်တမားတွေကရှုပ်ထွေးနေတယ်လို့သူကပြောသွားဘာကြောင့်ရှုပ်ထွေးလဲဆိုတဲ့အကြောင်းကမပြောတကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းရဲ့တပ်တမားမေယူတောင်တန်းပေါ်မှာဟိုတလောကတွေ့တဲ့လူလုံးတဲ့ဦးမင်းနိုင်ငံတွေလက်နက်တွေအဲ့ဒီမှာတင်တန်းပေးနေတယ်ဆိုတဲ့အထောက်ထားတွေဒါတွေချောက်အဲ့မြောက်ပိုင်းကိစ္စရှုပ်ထွေးရအဲ့တော့မြောက်ပိုင်းကိစ္စရှုပ်ထွေးတယ်လို့ပြောရင်လည်းရှုပ်ထွေးရတဲ့အကြောင်းကိုထည့်ပြောရင်ပုံပြီးပြည့်စုံတယ်ပုံပြီးပြည့်စုံတဲ့အတွက်ကြောင့်အစီရင်ခံစာပေါ်မှာဆုံးဖြတ်လျင်ကုလသမဂ္ဂကနိုင်ငံတကာကကျွန်တော်တို့နိုင်ငံကိုအကူအညီပေးရင်မှန်ကန်တဲ့ပြည့်စုံတဲ့အစီရင်ခံစာဆိုကျွန်တော်တို့ကိုထိရောက်တဲ့အကူအညီလည်းပို့ပေးနိုင်မှာဖြစ်ပါတယ်ဒီအတွက်ကျွန်တော်ကံကွယ်ဆုံးဖြတ်ပါ
ဟုတ်ကဲ့ရှင်တာသူကဒီလူခွေရထုကိုစလဲဖြစ်တဲ့အခါကျတော့ဒီလူခွေရခြေနေနဲ့ပတ်သက်ပြီးတော့လူဝက်ချက်တွေဟာခွက်တွေရှိရင်ထောက်ပြရတာသူ့ရဲ့အခမ်းကဏ္ဍမဟုတ်ဘူးလားရှင်တခုကပါလဲဆိုတော့ဒီဥမာလူခွေရဒီခြေနေနဲ့ပတ်သက်ပြီးတော့သူတင်မဟုတ်ပါဘူးဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွေရအသမားတွေလည်းတချို့ထောက်ပြရတယ်ဆိုလို့ရှိရင်ဥမာသူနဲ့တွားတွေ့တဲ့အခါမှာပဲဖြစ်ဖြစ်တခြားလူခွေရကိစ္စတွေဆံရတဲ့အခါမှာဖြစ်ဖြစ်နောက်ရောက်ခံလိုက်တာတွေရှိနေတယ်နောက်ကနေတပ်ပုံလိုက်ရိုက်တာတွေနောက်ဆက်ပြူတာတွေဆိုတာလည်းဒီဆိုရလက်ထက်မှာရှိနေတယ်ဆိုတာမျိုးတွေပေါ့နော်ဒါတွေကိုလည်းသူထောက်ပြခဲ့တာရှိပါတယ်နောက်သူရဲ့အကြောင်းကိုကဒီလူခွင့်ရေးအခြေအနေမှာဒီလိုအပ်ချက်တွေဒီလိုအခြေအနေတွေရှိနေသေးတယ်ကိုထောက်ပြဖို့ကဟိုကသူရဲ့အခမ်းကဏ္ဍမဟုတ်ဘူးလားရှင
်ဟုတ်ပါတယ်ရှင်မှန်ပါတယ်သူထောက်ပြရတဲ့ချက်တွေအချို့အရင်မှန်ပါတယ်ကျမတို့ကျမကိုယ်တိုင်ကနိုင်ငံသားများမူလခွင့်ရေးကော်မတီကကော်မတီဝင်ပါဆိုတော့ကျမကော်မတီမှာကိုလူခွင့်ရေးချိုးဖောက်ခံရမယ်နိုင်ငံသားခွင့်ရေးချိုးဖောက်ခံမယ်တိုင်းစားအများကြီးရှိပါတယ်အပြင်ကျမတို့စစ်တော်မှာမကြောင်ရမ်းမှာတရားစစ်တော်မှာတင်သွင်းလာတယ်။ကျမကိုယ်တိုင်လည်းစူးနေမှာမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ရဲ့တက်ပတ်လည်းအစီရင်ခံစာမှာလူခွင့်ချိုးဖောက်မှုတွေအများကြီးရှိနေတယ်။ဒါကိုကျမတို့မငင်းဘူးရှင်။သာမန်ရခိုင်ပြည်နယ်ရဲ့ရေးပြဿနာဟာတခြားလူခွင့်ရဖြစ်စဉ်တွေနဲ့မတူပဲထိလျက်ရှာလျက်ရှိပါတယ်။နောက်ပြီးတော့နှစ်ဖက်စလုံးလည်းလစ်နာနေပါတယ်။နောက်ပြီးနိုင်ငံရေးအတွင်းလည်းစောင့်နေပါတယ်။ဒီပေါ်မှာနိုင်ငံရေးအမျက်ထုတ်မှုတွေကလည်းရှိနေပါတယ်။သာကူတော့အခြားသောလူခွင့်ရေးဆိုရယ်စစ်စင်နေရောတွန်းပြီးပေါ်ပြလို့မရနိုင်ပါဘူးတကယ်လို့ပေါ်ပြမယ်ဆိုရင်ပြည်စုံတော့ပေါ်ပြဖို့လိုအပ်ပါတယ်လူခွင့်ရေးချိုးဖောက်မှုကြီးမရှိဘူးလို့ဆိုရယ်အချက်ကိုကျွန်တော်တို့မငင်းပါဘူးရှင်ရှိပါမြန်မာနိုင်ငံမှာအဲ့နဲ့
အိမ်မဲမြွနယ်ပြည်သူလွတ်တော်အမတ်ဒေါ်တန်နာကိုမခင်ဖြူတွေကဆက်သွဲမေးမြန်းတော်တာပါရှင်